ောက်တိုဘာလ29ရက်ဂျပန်အခြေစိုက်နီကေအရှန်ရီဗျူးသတင်းမှာမြန်မာနိုင်ငံရဲ့လာမယ့်နိုဝင်ဘာလ10ရက်ရွေးကောက်ပွဲမတိုင်ခင်ဒေါက်ဆာစုကြည်ရဲ့ NLD အစိုးရအနေနဲ့ကိုရိုနာကိုဗစ်ဗိုင်းရပ်စ်ကပ်ဘေးကြောင့်ထိခိုက်ခဲ့ရတဲ့နိုင်ငံစီးပွားရေးကိုပြန်လည်ထောက်ခံအားပြည့်ဖို့ကြိုးပမ်းတဲ့အနေနဲ့ကပ်ဘေးဆိုင်ရာကန့်သတ်ချက်တချို့ကိုဖြေလျှော့လာနေကြောင်းဆောင်းပါးတပုတ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာကိုရိုနာကူးစက်မှုဒုတိယလှိုင်းဖြစ်တဲ့စက်တင်ဘာလကနေအောက်တိုဘာလတဲ့ပိုင်းအထိနေ့စဉ်အသစ်ကူးစက်ခံရသူအရေအတွက်မြင့်တက်လာခဲ့ရမှာအောက်တိုဘာလ10ရက်နေ့မှာ2158ဦးအထိရောက်ရှိလာခဲ့ပါတယ်အဲ့ဒီနောက်မှာလဲနေ့စဉ်ကူးစက်ခံရသူပေါင်း1000ဝန်းကျင်ရှိနေတာပါအစိုးရကတော့စီပေါ်ရေးတွေပြန်ပွင့်လာဖို့အတွက်ဖြေလျှော့မှုတွေကိုဖြည်းဖြည်းချင်းဆောင်ရွက်နေပါတယ်ကပ်ဘေးကြောင့်နိုင်ငံရဲ့အဓိကလုပ်ငန်းတွေဖြစ်တဲ့အထက်ကျုံးနဲ့ခရီးသွားလုပ်ငန်းတွေအပြင်းအထန်ထိခိုက်ခံခဲ့ရလို့ဒီနှစ်မြန်မာသတင်းထုတ်လွှင့်မှု GDP ဟာ 3.5% ရာခိုင်နှုန်းသာတိုးတက်မှုရှိမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ရန်ကုန်မှာစက်တင်ဘာလကစတင်ခဲ့တဲ့နေအိမ်ကနေအလုပ်လုပ်တဲ့အစီအစဉ်ကိုအောက်တိုဘာလ12ရက်နေ့မှာအစိုးရကဖြေလျှော့လိုက်တယ်လို့ကုသံသွားလာရေးတင်းကျပ်ထားတဲ့အထက်ကတချို့ကလည်းလျှော့ပေါက်လိုက်ပါတယ်။အောက်တိုဘာလ19ရက်နေ့ကတော့ဒေါ်ဆန်းစုကြည်ကကပ်ဘေးကာလာတွင်စောင့်ဝင်နေရေးအတွက်အတော်ကိုကြိုးစားရုန်းကန်နေကြရတဲ့ပြည်သူတွေအတွက်အစိုးရအနေနဲ့ဘာတွေဘလို့ဖြည့်ဆည်းဆောင်ရွက်ပေးနိုင်မလဲဆိုတာရှာကြံနေကြောင်းရုပ်သံကတဆင့်ပြောကြားခဲ့ပါတယ်။ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းကလည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့အလုပ်ကိုင်အခွင့်အလမ်းတွေတိုးမြင့်လာရေးအတွက်မြန်မာစီးပွားရေးပြန်လည်ဥမော်ရေးနဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုမကြာခင်အစိုးရကထုတ်ပြန်ကြေညာမယ်လို့ပြောပါတယ်။ NLD အစိုးရဟာစတင်အာဏာရခဲ့တဲ့2016ခုနှစ်ကစလို့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအပေါ်အာရုံပြုခဲ့ပြီးစီဝါရေးပြုပြင်ပြောင်းလဲမှုကိုအဓိကမှထားခဲ့ပဲပြီးခဲ့တဲ့2နှစ်လောက်ကမှစီဝါရေးဘက်ကိုပြန်ကြည့်လာတယ်လို့ဝေဖန်သူတွေကပြောဆိုကြောင်းလဲဆောင်းမမှာဖော်ပြပါတယ်။ဥတောင်းထုံးကတော့ဘတ်ဂျက်နှစ်တစ်နှစ်အတွင်းနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှု FDI ပမာဏအမေရိကန်ဒေါ်လာ 9.5 ဘီလီယံရှိခဲ့ပြီးနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ရရှိခဲ့တဲ့ပမာဏဖြစ်ကြောင်းပြီးခဲ့တဲ့နှစ်ကတည်းက33ရာနှုန်းတိုးမြင့်လာခဲ့တာဖြစ်ကြောင်းပြောပါတယ်။ဒါအပြင်မွန်ပြည်နယ်မှာအထူးစီဝါရေးစုံနဲ့ရင်းနှီးစိတ်ကံအစ်တစ်ခုထူထောင်မယ်လို့လဲအစိုးရကဇူလိုင်လကကြေညာခဲ့ပါတယ်။အောက်တိုဘာလ30ရက် Financial Express သတင်းမှာတော့ကိုရိုနာကိုဗစ်ဗိုင်းရပ်စ်ကာကွယ်ဆေးထုတ်လုပ်ရေးအတွက်အိန္ဒိယနိုင်ငံကမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့အတူပူးပေါင်းဆောင်ရွက်မယ်ဆိုတဲ့သတင်းဆောင်မတဲ့ပုံဖော်ပြခဲ့ပါတယ်။အိန္ဒိယမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရဝန်ကြီးဌာနတွေရဲ့ထိပ်တန်းအရာရှိတွေဆိုင်ရာအဖွဲ့အစည်းတွေပါဝင်တဲ့ကိုဗစ်ဗိုင်းရပ်စ်ကာကွယ်ရေးအစီအစဉ်ဟာအိန္ဒိယရဲ့အိန္ဒိယချင်းသာပထမအရှိအကြီးမူဝါဒတွေကိုအထောက်အကူပြုမှဖြစ်ကြောင်းလဲအိန္ဒိယအစိုးရကပြောပါတယ်။အဲ့ဒီအစီအစဉ်မှာကျန်းမာရေးပညာရှင်တွေ၊သိပ္ပံပညာရှင်တွေ90လောက်ပါဝင်မှဖြစ်ပြီးစိတ်ဝင်စားတဲ့တခြားနိုင်ငံတွေအတွက်နောက်ထပ်အစီအစဉ်တွေတိုးချဲ့သွားမှဖြစ်ကြောင်းလဲပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကမ္ဘာနိုင်ငံအားလုံးလူသားအားလုံးအတွက်အိန္ဒိယကိုရိုနာကာကွယ်ဆေးနဲ့ကူညီနိုင်ကြောင်းကုလသမဂ္ဂမှကြေညာခဲ့ပါတယ်အိန္ဒိယအနေနဲ့ကာကွယ်ဆေးစမ်းသပ်မှုတွေကိုတခြားနိုင်ငံတွေနဲ့အတူပူးပေါင်းပြီးကြေကြေပြန့်ပြန့်ဆောင်ရွက်လိုကြောင်းလည်းပြောဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကတော့တရုတ်ပြည်ရဲ့ကာကွယ်ဆေးထုတ်လွှင့်မှုမှာရင်းနှီးမြှုပ်နှံမှုအဆိုးကိုရင်းရင်းကြီးကြီးနဲ့ညှင်းပယ်လိုက်ပြီးအိန္ဒိယရဲ့ကာကွယ်ဆေးကိုသာစမ်းသပ်ဖို့သဘောတူခဲ့ပါတယ်ဒီလာဆာမိုင်းကတော့အိန္ဒိယနိုင်ငံခြားရေးဝန်ကြီးရှက်ထင်ကလာရဲ့မြန်မာနိုင်ငံခရီးစဉ်အတွင်းအိန္ဒိယရဲ့ကိုရိုနာကာကွယ်ဆေးအလုံး3000ဒေါ်ဆန်းစုကြည်ကိုလက်ဆောင်ပေးခဲ့တယ်လို့သိရပါတယ်။ဒီအတွင်း Finance Cargo ဈေးထုတ်လုပ်ဖို့ American Dollar 1.1 Billion အထိစီရင်ွေရရှိထားပြီလို့ American ခြေစိုက်မူဒါနာကုမ္ပဏီကပြောပါတယ်။မြောက်အမေရိကတိုက်ဥရောပနိုင်ငံအများစုနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေကိုကာကွယ်ဈေးဖြန့်ဖြူးနိုင်မှုလဲသဘောတူညီချက်ရရှိခဲ့ပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အစီအစဉ်နဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်ဈေးနှုန်းညှိနှိုင်းနေသေးလို့လည်းသိရပါတယ်ခင်ဗျာ။